ဟုတ်ပါတယ်။လာမယ့်ဇန်နဝါရီလနောက်ဆုံးသတင်းပတ်ထဲကျင်းပဖို့စီစဉ်ထားတဲ့တတိယကြိမ်27ရာစုပြည်လုံးညီလာခံကျင်းပနိုင်ရေးနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနိုင်ရေးကော်မတီအဖွဲ့တွေ၊ NOMCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့တွေ၊အစိုးရအဖွဲ့တက်မတော်ငြိမ်းချမ်းရေးကော်မရှင်နဲ့နိုင်ငံရေးပါတီတွေအသီးသီးကြိုတင်ပြင်ဆင်နေကြတာဖြစ်ပါတယ်။အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့ကအဖွဲ့ခေါင်းဆောင်တွေစုဝေးပြီးလဲထိုင်းနိုင်ငံချင်းမိုင်မြို့မှာပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့ကစပြီး၅ရက်တာစီဝေးပြီးတော့တတိယအကြိမ်ပြည်လုံးညီလာခံမှာဆွေးနွေးမယ့်အကြောင်းအရာတွေကိုအကြေလည်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီထဲကမှသဘောတူညီချက်တွေကိုအစည်းအဝေးနောက်ဆုံးနေ့ဖြစ်တဲ့ဒီဇင်ဘာလ18ရက်နေ့မှာအဖွဲ့၈ဖွဲ့ပူးပေါင်းပြီးကြေညာချက်ထုတ်ပြန်ပါတယ်။အဓိကကတော့တတိယအကြိမ်ပြည်လုံးညီလာခံမှာနိုင်ငံရေး၊လုံခြုံရေး၊စီးပွားရေးနောက်လူမှုရေးမြေယာနဲ့သဘာဝပတ်ဝန်းကျင်စတဲ့ကဏ္ဍကြီး၅ရပ်ကိုဆွေးနွေးနိုင်မှုသဘောတူညီချက်တွေရရှိခဲ့တာနဲ့ပတ်သက်ပြီးဆုံးဖြတ်ခဲ့ကြတာပါ။အပြည့်ရဲ့ရှစ်ဖွဲ့ဆုံးဖြတ်ခဲ့တဲ့သဘောတူညီချက်တွေနဲ့ပတ်သက်ပြီးအစည်းအဝေးကိုဥဆောင်ကျင်းပတက်ရောက်ခဲ့သူအစည်းအဝေးကိုဥဆောင်တက်ရောက်ခဲ့သူတဦးဖြစ်တဲ့ MCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ MCASEO အဖွဲ့ဝင်တဦးဖြစ်တဲ့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ်ဥဆောင်နိုင်ရက်ကဗိုလ်မှူးကြီးခွန်ဦးကာက VOA မြန်မာပိုင်းကိုပြောပါတယ
်ဒီအဓိကကတော့လာမယ့်27ရာစုပြည်လုံးဒီတတိယအစည်းအဝေးမှာကျွန်တော်တို့ကဒီနိုင်ငံရေးကဏ္ဍနဲ့အလုံးစုံရေးကဏ္ဍကိုအဓိကထားပြီးတော့ဆွေးနွေးမယ်ဆိုပြီးတော့ဆုံးဖြတ်ထားတာပါ။အဲ့ဒါကိုလည်း UPDJC တို့ GICM တို့ကလည်းအပြီးမှပြုပြီးသားဖြစ်ပါလား။အဲ့ဒီဖြစ်တဲ့အတွက်ဒီအဓိကဏ္ဍနှစ်ခုကိုဦးစားပေးပြီးတော့ဒီအလို့သဘောတရားဝင်ရောပေါ့လေ။ပါဝင်ဆွေးနွေးနိုင်မဲ့လူတွေရွေးချယ်ပြီးတော့တာဝန်ပေးရတာပေါ့။ကဏ္ဍ၅ရပ်စလုံးကိုဆွေးနွေးနိုင်မဲ့ဒီချုပ်တင်ပြင်ဆင်တဲ့ဟာလည်းပါပါလားအဲ့ဒါတွေကိုပြင်ဆင်ပြီးတော့ကျွန်တော်တို့ဒီ line ဒီပုံရပ်တည်ပြီးတော့ကျွန်တော်တို့ဆွေးနွေးပွဲတွေဆက်ဝင်ပါဆိုပြီးတော့အစည်းအဝေးကနေပြီးတော့အတည်ပြုပေးလိုက်တဲ့သဘောပါပဲ
အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့တွေရဲ့တက်ဆိုင်တဲ့အဖွဲ့အစည်းတွေနဲ့လူမျိုးလိုက်ကျင်းပနေတဲ့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေအအောင်မြင်မြင်ကျင်းပနိုင်ရေးပါဝင်လူမှုဆန္ဒသဘောထားတွေရယူသွားဖို့ကိစ္စနဲ့ပတ်သက်လို့လည်းဗိုလ်မှူးကြီးခိုးကကအခုလိုရှင်းပြပါတယ်
လမ်းမထူရတဲ့အဖွဲ့တွေကပမာချက်အရဆိုရင်ကျွန်တော်တို့ဒီ RCSS ပေါ်လေရှမ်းကတော့အခုလုပ်ဖို့ပြင်နေပါပြီလုပ်လဲလောက်စားလုပ်နေပါပြီနော် linkage မှာပြင်ဆင်မှုတွေလုပ်နေတယ်အချို့ညီတိုင်းပွဲတွေလည်းတချို့မူဆယ်တို့ကျွန်တော်တို့linkage တို့မှာလုပ်နေပါလားဘို့ပေါ်ရခိုင်ကတော့မလွယ်သေးဘူးပဲရှူတော့ငါပဲကြီးကြီးမလွယ်သေးတော့ရခိုင်ကတော့အမျိုးသားဖြစ်နိုင်တဲ့ဆွေးနွေးပွဲအတွက်ကတော့တို့နည်းနည်းစောင့်အောင်ဒါပေမဲ့ RCSS ကတော့ဒီဇန်နဝါရီလတည်းမှာ PC လုံနိုင်မယ့်အခြေအနေရှိကောင်းရှိပါလား။အငင်းပွားဖို့အသိမရှိဘဲနဲ့ဒီဆွေးနွေးချက်တွေကိုဆက်သုံးနိုင်တာကဒီလုံခြုံရေးကဏ္ဍလွဲလို့ပါလေ။ကဏ္ဍအလုံးကတော့ဒီအစင်ချောပါလေ။ကြည့်ရတာတော့အရင်ကဆွေးနွေးပြီးသားလုံခြုံရေးကဏ္ဍတစ်ခုကတော့လွန်ခဲ့တဲ့ဒုတိယအချိန်လုံးကသူသဘောတူချက်မရတဲ့ခါတော့လုံခြုံရေးကဏ္ဍတစ်ခုကိုတော့ကျွန်တော်တို့ကအလို့သဘောစတဲ့ဆွေးနွေးပြီးတော့ညှိရမယ့်သဘောတော့ရှိပါ။ဒါကြောင့်လို့သဘောတွေ့ပြီးရင်းနှီးမှုရယုံကြည်မှုရပါလေဆွေးနွေးတိုင်ပင်ရင်တော့လုံခြုံရေးကဏ္ဍမှာနည်းနည်းလေးတိစို့နေတဲ့ကြံနာလေးတွေဟုတ်လားအခက်အခဲလေးတွေကိုကျော်လွှားနိုင်မယ်ဆိုတော့ယူဆတာပါဗျာ
အပြည့်ရဲ့အဖွဲ့၈ဖွဲ့အနေနဲ့ကတော့ NCA လမ်းကြောင်းတိုင်းနိုင်ငံရေးဆွေးနွေးပွဲတွေဆက်ဆက်သွားဖို့ပြင်ဆင်နေပြီးအပြည့်မရသေးတဲ့အဖွဲ့တွေကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်လာနိုင်ရေးအစိုးရနဲ့လက်ရှိဆွေးနွေးနေကြဆဲဖြစ်တယ်လို့ပြောပြပါဗျ။အရင်သမရဦးသိန်းစိတ်အစိုးရလက်ထက်တုန်းကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ် NCA ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့လက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာတော့27ရာစုပြည်လုံးညီလာခံခေါ်ယူပြီးတခြားပြည်လုံးတိုင်းတာနဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုစူးစမ်းခဲ့တာအခုဆိုရင်တတိယအကြိမ်ညီလာခံအထိကျင်းပနိုင်ခဲ့ပြီဖြစ်ပါတယ်ရှင်။